မြန်မာနိုင်ငံမှာနှစ်သစ်ကူးတကြံပွဲကျင်းပကြသလိုပဲအင်းနီးချင်းထိုင်းနိုင်ငံမှာလည်းရိုးရာနှစ်သစ်ကူးဆောင်ခရမ်ပွဲတော်ကိုဒီကနေ့ကနေစလို့နိုင်ငံတဝှမ်းပျော်ပျော်ပါပါဆင်နွှဲနေကြပါပြီ။ထိုင်းနှစ်သစ်ကူးဆောင်ခရမ်ပွဲတော်ကိုမြန်မာကမ္ဘာယဉ်ကျေးမှုရိုးရာအမွေအနှစ်တစ်ခုဖြစ်နေကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ကြီး UNESCO ကသိပ်မကြားသေးခင်ကပဲအတိအမှတ်ပြုကြေညာခဲ့တာဖြစ်ပါတယ်ဒီလိုကြေညာပြီးတော့ပထမဦးဆုံးအကြိမ်ကျင်းပတဲ့ဒီနှစ်ဆောင်ခရမ်ပွဲတော်ကိုတော့အရင်နှစ်တွေကနဲ့မတူဘဲနဲ့ပိုးပြီးတော့မှတခန့်တနာစီကားအောင်ကျင်းပဖို့ထိုင်းတာဝန်ရှိသူတွေစီစဉ်ထားတာဖြစ်ပါတယ်ပွဲတော်ရဲ့တရားဝင်အားလည်းရက်ကိုတော့ဒီကနေ့ဧပြီလ12ရက်နေ့ကနေဧပြီလ18ရက်နေ့အထိသတ်မှတ်ထားပေမယ့်ဒီနှစ်ပွဲတော်ကိုကာပွဲတွေရိုးရာဇေယျပွဲတော်တွေနဲ့အခမ်းအနားမျိုးစုံကျင်းပပြီးတော့22ရက်ကြာဆင်နွှဲသွားမယ်လို့ထိုင်းဟိုတယ်နဲ့ခီးသွွားလုပ်ငန်းဌာနကကြေညာထားပါတယ်။ဆွန်ခရန်အားလည်းရဲ့မတိုင်ခင်ကတည်းကထိုင်းနိုင်ငံတဝမ်းမှာတော့နေရပြည်သူတွေနဲ့ခီးအသွာလာတွေကြက်နေပြီးတော့ရင်ကြောပိတ်ဆို့တာရင်တိုင်းမှုကြောင့်တည်ဆုံးတာတွေပုံများလာတာကိုလည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီလ10ရက်နေ့ဗုဒ္ဓဘုရားတရက်ထဲမှာရင်မတော်တဆမှုကြောင့်တည်ဆုံးသူက60ရှိခဲ့ပြီးတော့အရင်နှစ်ကထက်30လောက်ပုံများလာပြီးအများစုကတော့ဆိုင်ကယ်မှောက်တာတိုက်တာကြောင့်ဖြစ်ပါတယ်လို့အများပြည်သူဘေးကင်းလုံခြုံရေးဖောင်ဒေးရှင်းဥက္ကဋ္ဌနီကွန်ဂျမ်နွန်ကပြောပါရယ်ဒီနှစ်ခီးသွားလာမှုတွေပြီးခဲ့တဲ့နှစ်ကထက်300ခန့်နှုန်းကျော်တိုးလာဖို့ခန့်မှန်းထားပြီးတော့ရေမတော်တဆမှုတွေတိတိတသားတိုးလာနိုင်တာကြောင့်ဘေးကင်းလုံခြုံရေးအထူးခရီးစိုက်ပြီးသွားလာကြပါလို့နိုင်ငံတော်လက်ထောက်ရဲချုပ်ကွန်ချိုင်ကလီကလမ်ကလည်းသတိပေးထားပါရှင်